အာရှမှာတနေ့တခြားအင်အားကြီးထွားလာနေတဲ့အိန္ဒိယနိုင်ငံအနေနဲ့နယ်နိမိတ်ချင်းတိဆက်နေတဲ့ဒီမြန်မာနိုင်ငံနဲ့နှစ်ပေါင်းကြာရှည်ရှိခဲ့တဲ့နှစ်နိုင်ငံချစ်ချင်ရင်းနှီးမှုကိုအခြေပြုပြီးတော့ခိုင်မာတဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ပေးဖို့အတွက်ဖိအားပေးဖို့အမေရိကန်လက်ထောက်ဒီဒုတိယနိုင်ငံခြားရေးဝန်ကြီးကနေပြီးတော့အင်္ဂါနေ့တုန်းကတိုက်တွန်းလိုက်ပါတယ်ဒီအကြောင်းပြည်စုံကိုဒလလတန်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့အိန္ဒိယအနေနဲ့ရှေ့အာရှပစိဖိတ်ဒေသရှိအမေရိကန်ပြည်ထောင်စုရဲ့သမရိုးကြမဟာမိတ်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျပြင်စင်ကာပူအင်ဒိုနီးရှားနဲ့ဗီယက်နမ်တို့နဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့နဲ့လုံခြုံရေးသဘောတူညီချက်တွေကိုရယူခဲ့တာကြောင့်အရှေ့အာရှနဲ့ပစိဖိတ်ဒေသမှာအရှိမျော် policy ဟာမျော်ယုံအဆင့်မဟုတ်တော့ဘဲလက်တွေဖော်ဆောင်တဲ့ policy အဆင့်ရောက်နေတာတွေ့ရတဲ့အတွက်ခုလိုအင်အားကြီးထွားလာတာနဲ့အတူဒေသတွင်းလူအခွင့်အရေးစောင့်ရှောက်မှုတာဝန်ကိုလည်းအလားတူတွန်တွဲရယူရမှာဖြစ်တယ်လို့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝီလျံဘန်းစ်ကအမေရိကန်နဲ့အိန္ဒိယမိဖက်ဆက်ဆံရေးအနာဂတ်အခြေအနေတုံ့သက်ချက်မှာအခုလိုပြောကြားသွားပါတယ
် Across the board we hope India recognizes that with increased power comes increased responsibility including the recognition in the
ချုပ်ပြီးတော့ပြောရမယ်ဆိုရင်အိန္ဒိယနိုင်ငံအနေနဲ့တနည်းတခြားအင်အားကြီးတဲ့နိုင်ငံဖြစ်လာတယ်လို့တာဝန်လဲပူလာတယ်ဆိုတာကိုအတိမတ်ပြုလက်ခံထားတယ်လို့ယုံကြည်ပါတယ်အထူးသဖြင့်မဟာဒမဂန္ဒီကြီးရဲ့စိတ်တက်ကိုအမှုပြုပြီးတော့နေရာတနေရာမှာလူခွင့်ချူဖောက်မှုတွေခံရမယ်ဆိုရင်ကမ္ဘာအခြားနေရာတွေမှာလည်းအလားတူလူခွင့်ချူဖောက်မှုတွေဖြစ်နေတယ်ဆိုတာအတူတူပဲဖြစ်တယ်ဆိုတာကိုနားလည်လက်ခံရမှာဖြစ်ပါတယ
်လူခွင့်နဲ့ပတ်သက်လို့နိုင်ငံတကာရဲ့ပြစ်တင်ဝေဖန်မှုကိုခံရပြီးအနောက်နိုင်ငံတွေရဲ့ဒဏ်ခပိတ်ဆို့မှုတွေချမှတ်ခြင်းခံထားရတဲ့မြန်မာနိုင်ငံနဲ့အိန္ဒိယကြားနိုင်ငံစီးပွားရေးနဲ့နိုင်ငံရေးရာဆက်ဆံမှုအကောက်လာတာကိုအခြေပြုပြီးနေပြည်တော်ရှိအစိုးရကိုခိုင်မာတဲ့ပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့လေအမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးကအိန္ဒိယအစိုးရကိုတိုက်တွန်းသွားပါတယ
် Recent weeks have seen encouraging signs from Burma including a new embrace of the language of reform then foreign secretary Rao's meeting with Aung San Suu Kyi earlier this year was an important step
မကြာသေးခင်သတင်းပတ်တွေကမြန်မာနိုင်ငံမှာဒီစိတ်အားတက်စရာကောင်းတဲ့အပြောင်းလဲတွေကိုမြင်ရပြီးတော့အထူးသဖြင့်ဒီပြုပြင်ပြောင်းလဲပြုလုပ်ဖို့ပြောဆိုမှုတွေကိုကြားခဲ့ရပါတယ်။အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဖြစ်ခဲ့တဲ့ Miss Rao ဟာလည်းဒေါ်ဆန်းစုကြည်နဲ့ဒီနှစ်အစောပိုင်းကတွေ့ဆုံခဲ့တာကိုအရေးကြီးတဲ့ခြေလှမ်းဖြစ်နေရှုမြင်ပါတယ်။အိန္ဒိယအစိုးရနဲ့မြန်မာအစိုးရကြားဆက်ဆံရေးရင်းနှီးမှုကိုအခြေပြုပြီးတော့နိုင်ငံရေးနဲ့စီးပွားရေးအပြင်အမျိုးသားပြန်လည်တည်မြဲရေးအတွက်ခိုင်မာတဲ့ခြေလှမ်းတွေရယူဖို့တိုက်တွန်းနိုင်လိမ့်မယ်လို့လည်းအမေရိကန်ပြည်ထောင်စုကမျှော်လင့်ပါတယ်
။ဒုတိယနိုင်ငံသားကြီးဝန်ကြီး Mr. Burns ရည်ညွှန်းခဲ့တဲ့အချိန်ဇွန်လကအိန္ဒိယနိုင်ငံသားကြီးဝန်ကြီး SM Krishna နဲ့အတူနိုင်ငံသားကြီးဌာနအတွင်းဝင် Miss Nirupama Rao လည်းမြန်မာနိုင်ငံကိုရောက်ရှိခဲ့ပြီးဒေါအောင်ဆန်းစုကြည်နဲ့သူမရဲ့နေအိမ်မှာတနအိကြာတွေ့ဆုံခဲ့တာဖြစ်ပါတယ်။ Miss Rao ဟာလက်ရှိမှာအမေရိကန်နိုင်ငံဆိုင်ရာသံမကြီးဖြစ်ထမ်းဆောင်နေပြီဖြစ်ပါတယ်။ Brookings ညီလာကမှာ Miss Rao ကလည်းအရှိတောင်အာရှဒေသနဲ့အိန္ဒိယဆက်ဆံရေးတိုးမြင့်လှုပ်ဆောင်တဲ့အကြောင်းအခုလိုပြောကြားသွားပါတယ်။
India's engagement with the Asia-Pacific region has intensified over the last two decades. Our Look East policy, enunciated in the early 90s...
India ne Ashi Asia-Pacific data sesan yi ha lungge re hne se twi po mu a kaung na bi 1990 khu ne so bai ma chuma ru chat mat khe de Ashi myo policy ga ni akhu so Ashi taung Asia ma chuma ru e ni chin nai ngam mya ne si bwa yi lu mu yi ya pyan le set mi ni bi phit par de. Hne ne se a pi ma do အိန္ဒိယအနေနဲ့ရှေ့တောင်အာရှဒေသရှိလူတွေနဲ့နိုင်ငံတွေအချင်းချင်းကြားချစ်ကြည်ရင်းနှီးမှုပိုမိုရရှိလာပြီဖြစ်ပါတယ်ရှေ့တောင်အာရှဒေသဟာလေအင်အားကောင်းကောင်းနဲ့တိုးတက်မှုတွေဖြစ်ပေါ်နေတာကြောင့်ဒီဒေသမှာငြိမ်းချမ်းရေးနဲ့လုံခြုံရေးတည်တံ့ခိုင်မြဲဖို့အတွက်အိန္ဒိယနဲ့အမေရိကန်ပြည်ထောင်စုနှစ်နိုင်ငံစလုံးကရှေ့ရှုဆောင်ရွက်သွားကြမှာဖြစ်ပါတယ်လို့မစ္စရာကပြောကြားသွားတာဖြစ်ပါတယ်အာဆီယံဖွဲ့ဝင်နိုင်ငံတွေနဲ့စီးပွားရေးနိုင်ငံရေးရဆက်ဆံရေးတိုးမြင့်လှုပ်ဆောင်နေတဲ့အိန္ဒိယအနေနဲ့တဘာဝတန်းငွေတရားစတာပေါ်ကျွေးဝတဲ့မြန်မာနိုင်ငံနဲ့လည်းကုန်သွယ်ရေးစာချုပ်တွေချုပ်ဆိုခဲ့ပြီးနှစ်နိုင်ငံကြားအဖြစ်အပျက်ခီးတွေလည်းအပြန်အလှန်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အိန္ဒိယမြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးကော်မရှင်ဆွေးနွေးပွဲကိုညူဒလီမှာအင်္ဂါနေ့ကကျင်းပခဲ့ရမှာအိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်မှုကိုလက်ရှိဒေါ်လာ 1.5 ဘီလီယံကနေ2015ခုနှစ်မှာဒေါ်လာ3ဘီလီယံထိတိုးချဲ့လှုပ်ဆောင်နိုင်မှုအဆိုပြုခဲ့တာတွေလည်းတွေ့ရပါတယ်ရှင်